များတင်ဆက်ရလေးလိုက်စစ်မှာတော့လူ့ခွင့်ရေးပြဿနာကြီးကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတယ်ကိုဆွေးနွေးမှာပါလာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်တယ်လို့ပဲလူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုနိုင်ငံနိုင်ငံတဟိတ်မြို့မှာစတင်ကြားနိုင်မယ်နေ့လည်းဖြစ်ပါတယ်ဆိုတော့ဒီလူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလုံနေတယ်လဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပြန်လည်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းအခုဆိုလေးလိုင်းပေါ်မှာရောက်နေပါပြီသူကတော့ကျွန်တော်မြန်မာနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဥပမျိုးမင်းမှာနောက်သူကတော့တင်းစားဆရာဦးတီယာသေးပါဆိုတော့ကျွန်တော်ပြန်လည်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုယူဗီယာသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားခဲ့ပါတယ်ဆိုတော့ကိုအောင်မျိုးမင်းရဲ့အခုလိုပေါ်လေနိုင်ငံတကာမှာတရားတော်ရေးဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များယူဗီယာသုံးသက်လို့ရနိုင်လဲကြာ
ဟုတ်ကဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာရုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုကုလသမဂ္ဂမှာညင်းညာကျွန်တော်တို့သိကြခဲ့ရရှိတယ်အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖြစ်ပြီးစုံစမ်းစစ်ဆေးရေးအရာရှိခန့်ပြီးတော့နှစ်စဉ်နှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ထားမှတ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာကသာမန်လူ့ခွင့်ရေးချိုးဖောက်မှုတွေမကပဲနဲ့အခုလှုပ်ဆောင်နေတဲ့ပြည့်ပြည့်နေတဲ့အကြောင်းအရာတွေကနိုင်ငံတကာလူ့ခွင့်ရေးကြာသွေးမှု crime sensitivity ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုသိရပါတယ်သူတို့ရဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံတကာကကြာသွေးမှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့ဒီမျိုးစုံသက်သက်မှု crime against humanity လို့ခေါ်တဲ့လူသားပြုနယ်တွေကိုထိခိုက်တဲ့ကိစ္စသို့တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေကိုချိုးဖောက်တဲ့ဆိုရဲကြာသွေးမှုအဆင့်အထိကိုမြင်လာကြတယ်။အရင်ဆုံးကကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာရှိလို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ကြာစီစဉ်ရှိရှိနဲ့နောက်တစ်ခါ UN ရဲ့ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာအသိရှိခဲ့ကြတယ်။အဲ့ဒီအမျိုးမှာကျွန်တော်တို့မှာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ပြန်လည်ပြီးတော့ကြိုက်ကြွဖြစ်ရှိနေနေရမျိုးပါအရင်အစင်းဆက်ကအသုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ရင်းဆံမှုပုံစံမျိုးတွေတွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရဘူးပုံရဖြစ်လာတယ်။သာမန်လူ့ခွေးမဟုတ်ဘဲနဲ့ယာဇဝိမှုအဖြစ်ကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်သောလုံဆောင်မှုမရှိဘူးဆိုတဲ့အားမလို့အားမရမှုကြီးရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရည်ဆိုင်ရာအဆင့်ထိရောက်သွားတယ်လို့ကျွန်တော်မြင်နေတွေ့ဆားပြီးပါ
โอเคကျေးဇူးပါဆိုတော့ဆရာဦးတီယာသွေးရဲ့အမြင်ရောခင်ဗျအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ရတဲ့လူများပြောလို့ရမလဲ
ဟုတ်ပါဘူးကျွန်တော်ဆရာဆော့ဟိုဆရာဦးအောင်မျိုးပဲပြောသွားတယ်ဗောနော်ဆိုတော့လေးများဆိုတော့ကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ခင်ဗျာလေးပဲကျွန်တော်ဒီဘက်ကနေအဲတန်ဖိုးပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်ပိုင်းဗောနော်ကျွန်တော်ဟိုတန်ရက်တကားနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီစစ်အစိုးရလက်ထက်တစ်ချက်လုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာအတိုင်းတာသုံးသပ် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဘောရသမတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေလည်းရှိတယ်ပေါ့နော်အလောအားဆိုလို့ချင်းအခြေအနေကကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးရတယ်ဆိုရင်လည်းအခုကျွန်တော်တို့ဒီလိုမျိုးတရားသဘောဖြစ်တဲ့အဖြစ်ပေါ့နော်နိုင်ငံတကာနဲ့ပြည်ပြည်ထန်ထန်ကျိုးဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးဘယ်တော့လဲပဲဒီခြေတွေမရကြတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်လည်းဟိုတော့ကတော့ကျွန်တော်တို့လူခွင့်ရေးကိုအဲ့ဒါကျွန်တော်တို့ခြေထားနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အဲ့ဒါလူသဘောထားပြီးတော့လူခွင့်ရေးတွေရရှိဖို့အတွက်ကိုကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါပြောင်းဖို့အတွက်ကိုပြုပန်းနေကြကြလားကျွန်တော်တို့ဒီလိုစီအားစုတွေဥပောင်းနေတဲ့အခါဖြစ်ပြီးတော့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ဘောတော့ဖြစ်ဆိုရပေါ်ရောတော့တို့လူခွင့်ရေးတွေကိုရုပ်သိမ်းထားတဲ့ချိုးဖောက်ထားတဲ့ဆိုတဲ့တစ်ဖက်ကရှိတယ်ပေါ့အဲ့လိုအနေထားပြီးတော့နေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခဲ့တဲ့တောင်သာဖြစ်ပြီးကကျွန်တော်တို့ဒီအာသာပိုင်းအစိုးရဖြစ်လာတဲ့ချိန်ကြတော့မှဟလာကျွန်တော်တို့အခုဆိုလို့ကျွန်တော်ဒီကျတော့ပုံကိုယ်ရဲ့ဒီချိုးဖောက်မှုပေါ့တော့လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကောင်ကာကွယ်တာစီလုပ်နေရဲဆိုတဲ့သဘောနဲ့ဒီကျွန်တော်တို့ဒီနေရာသားမှာတွားပြီးတော့တရားမြင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကမ္ဘာကပထမတော့ကျွန်တော်တို့ဆက်စစ်ကြည့်ကိုဘက်ကပ်လုပ်ပြီးတော့ကျွန်တော်တို့ဒီစစ်ဆိုးရအောင်ရေးဆိုရပေါ့အခုတော့ဒီစစ်ဆိုးရတော့တစ်ဖက်တော့ဆက်စစ်ကြည့်ရတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာနေတာပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာကွယ်တာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလေးပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ကနောက်တစ်ခါအမြင်မှာတော့ဘာဖြစ်လဲဆိုတော့ဒီ ကျွန်တော်တို့အခုကဘာနေပြီးပြောနေတဲ့အနေအထားပေါ့နော်။ဟိုဒီလူခွေးထိုးပေါ့မှုတွေပေါ့ကျွန်တော်ဒီထဲမှာလူခွေးဆန်လုံးတွေကိုသင်တော့ပြည့်တင်နိုင်တဲ့နေသားမရှိတာလည်းတစ်ခါရှိတယ်။ကျွန်တော်လည်း energy အစိုးရအနေနဲ့တော့သာစုပြည်မှုတော်တဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေးဆန်တွေကျွန်တော်ဒီထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ fighters လုပ်နိုင်တဲ့နေသားမရှိတာတစ်ပိုင်းပေါ့။တစ်ခါကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့တတ်တတ်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲတင်ရမယ်လို့ထင်တယ်။ဆိုတော့ကျွန်တော်တို့ပြည်ထဲမှာသွားတဲ့အပိုင်းအောင်တစ်ပိုင်းပေါ့နော်ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီတစ်ခါမှဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီရိုဟင်ဂျာကိစ္စကတော့တစ်ပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာနေပြီးအခုတော့ပဲကျွန်တော်တို့တောင်းပန်ပြီးပြီးတော့လူ့ခွင့်ချိုးဖောက်တယ်လို့ပြောတာတစ်ပိုင်းအဲ့လိုနှစ်ပိုင်းပြောအောင်အဲ့လိုနှစ်ပိုင်းပြောရတာကကျွန်တော်အတူတူလေးပြောချင်တာကဒီချိန်မှာတော့ကျွန်တော်ဒီပဲလူ့ခွင့်ဆိုင်အဖြစ်နေရတဲ့ကိစ္စမှာတော့အတူရတိုက်ရိုက်တာလို့ရှိတယ်ဒါပေမဲ့ဒီခိုင်ကိစ္စမှာတော့စစ်တပ်ကအတိုက်အခံလို့ရှိနေတဲ့နေသားမျိုးဖြစ်နေတဲ့အစိုးရသားကိုခုခုတော့လည်းနေတာဝန်ယူတယ်။အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲထောက်ပြပြတယ်။အဲ့ဒါဒါလည်းဆိုဒီတော်ဆက်စုအစိုးရကကျွန်တော်အပြင်ပြောရအနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကိုင်ကျွယ်သုံးစွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချင်းလေးဒီအားလုံးကိုဒီကားနဲ့ဒါပြဲမှာပြီးခဲ့တဲ့၄ချက်ပေါ့နော်။နောက်လာမယ့်တစ်ချက်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဘာဒီချစ်ခဲ့တယ်ဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်။ကျွန်တော်အမြင်ပြောရရင်အားဒီအားလုံးဆက်ဆွဲနေသလိုဒီလက်ရှိအစိုးရကတော့တော်တော်ကြီးအစိုးရကတော့ကျွန်တော်ဒီလူ့ခွင့်ရေးတွေပြည်သက်ရှိစစ်တပ်ကတော့ပြီးပြီးတော့အဲကျွန်တော်တို့ဖြိုးဖြိုးပေါက်နေရုပ်သိမ်းနေလို့မဖြစ်ဘူး။တော့သူ့မှာဖြေရှင်းရမယ့်အနေအထားရှိတယ်လို့သူ့မှာကျွန်တော်တို့တော့အမြင်ပြောရတယ်တကယ်ကျုံ့ပြေရင်ဆိုင်ရတဲ့အနေအထားလေးရှိတယ်။ကျွန်တော်တို့အနေနဲ့ဖိတ်ရှိစီနေဒီပိစာကိုကန့်ကွယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုသိမ့်မွေ့နေနေတယ်ဆိုတော့ပြောကြ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆွေးကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွေးရကြအောင်လိုအပ်တဲ့ဒီလိုကြီးသွားလာရဲဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲပတ်ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအရင်းအမြစ်လို့ဖော်ပြနေပါတယ်တူကတော့ဥချင်လာဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာလေအနောက်နိုင်ငံတွေရှားမှာဖြစ်ပြီးရေးပန်းစားနေတာဖြစ်ပါတယ်တကယ်လူသားရေးဆန္ဒမှုကတန်ဖိုးထားရမှာပါတယ်အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လုံသားနေကြတာတွေ့ရပါတယ်။သူတို့ဖြင့်အစ္စတန်နိုင်ငံဒီမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်ထောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာတွေအခြေခံပါတယ်။မြန်မာမှာနေသက်ဒေသစစ်ပွဲကြောင့်ဒုက္ခသည်တွေညောင်များစွာအခက်နိုင်ငံဆွတ်ပြေးခဲ့ကြပါတယ်။အများစုကခွင့်ရဘာသာဝင်တွေကအခုလည်းရှိနေသေးပါဒါပေမဲ့ OIC ရော UNE US ရောအတန်မထွက်ခဲ့ပါနဲ့သူတို့ဘာသာဝင်တွေကမှ OIC ကအတိအပြားပေးနေကြပါတယ်။ဒါကို UNICC ကပါလှုပ်လာပါတယ်။ UN IOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီ။နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုထိခါဆော်ပါတဲ့အထိစိုးရိမ်လာပါတယ်ဆိုရေးပါတယ်။နောက်တစ်ယောက်ကတော့ရံမညမှာယွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါ။သူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးတက်လိုက်ပြီးအစ္စရေးနိုင်ငံတွေကစူးစိပြီးတရားစွပ်စွာလာဖြစ်တယ်။မြန်မာနိုင်ငံကိုအချုပ်အခြာကိုဆော်ရတာဖြစ်တယ်ဆိုရေးပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟိုကျောင်းရဲ့ကိစ္စတွေမှာဒီလူခွေးနဲ့ပတ်သက်လို့ခင်းနေအောင်လာပေါ့လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ရှင်းသုံးတာတွေကြောင့်ဒီလူခွေးရဲ့ဒီမနက်ငယ်ကိစ္စတွေကဟိုလူရရဲ့ပုံကြီးချက်ပြီးအပြောခံရဆိုရင်အမြင်မျိုးတွေလည်းရှိနေပါလေဒီလူမျိုးရှင်နေရအောင်တကယ်ပဲရှိနေလို့လားပုံမျိုးနဲ့
ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံမှာလူခွေးကြီးချိုးဖောက်မှုမျိုးစုံရှိခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တတ်တတ်မှုတွေတိုင်းရင်းသားတွေကိုမှတတ်တတ်မှုနှိမ့်ဆက်မှုဒါကကျွန်တော်ဖန်ဆီးပြီးတော့လှုပ်ဆောင်မှုတွေကဒီဒီရိုက်တစ်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာသိခဲ့ရပါတယ်။ဒါပေမဲ့ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတော့ကြည်ကြည်ကြည်ပြောလာတာကြည်ကြည်ကြည်ပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူရင်အာရုံစိုက်လာတဲ့အကြောင်းအရာပေါ့။အခုဖြစ်ရင်ကျွန်တော်တို့ဒီမျိုးဒီရဲ့ရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာဒီနံပါတ်အဝင်မျိုးချိုးဖောက်တယ်။ဒီနံပါတ်အဝင်မျိုးမှာကျူးလွန်နေဆိုရင်အတန်ကြီးထွက်လာတယ်။အဲတော့ဒါကတော့လူတွေရဲ့သဘောတဘာဝပုံပါလေအများကြီးလူကြည့်ပါလေ။လူတွေမှာကကိုယ်နဲ့စိတ်သားချင်းနီးစပ်တယ်၊ကိုယ်နဲ့တူညီတဲ့လူတွေကိုချိုးဖောက်တယ်၊လှုပ်ဆောင်နေဆိုရင်ပုံပုံကစိတ်ဝင်စားတယ်။ကျွန်တော်တို့လည်းကြည့်ကြည့်ပါ။ကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမှမှဒီကအကိစ္စကိုပုံပုံကစိတ်ဝင်စားတယ်။ပုံပြီးတော့လှုပ်ရနေချင်း၊ဖြစ်ရနေချင်းဆိုတော့စိတ်ထဲမှာမကောင်းဘူး၊အာရုံစိုက်လို့များတယ်။အဲ့ဒီဘောတိုင်းမှာပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလောက်ဆောင်နေဆိုရင်အရင်းစကားတွေကဒီအခုကဘာကြီးမှာရှိနေတော့အရင်ကလူခွေးအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေးကသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအသာစိတ်ဝင်စားမှုဖြစ်လာတယ်အဲ့ဒီခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်ဒါကြောင့်လဲဆိုတော့ ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေသူကခုနရင်းကြတွေကိုလွတ်တောက်နေဆိုရဲအတန်ဒီကပို့ပြီးအာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုပြင်ကျင်နေရသိရတယ်။အရင်တော့ကကျွန်တော်ဖြစ်နေတဲ့ကိစ္စတွေကဒီကဒီကနောက်မှဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်။ဒါပေမဲ့အခုမှမီဒီယာရဲ့ပေါ်ပြချက်တွေကအရင်ကရှင်းပြရမြန်ဆန်ပြီးတော့လူတရားနေရမကဘူးစောင်းတဲ့စိတ်နဲ့ခြေပြီးတော့ဖြစ်နေတဲ့ဆိုတဲ့သတိတွေကိုချက်ချင်းတင်နိုင်နေတယ်။ image တွေကအများများလာတယ်။အဲ့ဒီအခါမှာလူတွေက seeing is believing ကိုခေါ်တဲ့မျက်စိနဲ့မြင်တဲ့အခါမှာပုံမူပြီးတော့ယုံကြည်တာတွေပုံမူတော့စိတ်ဝင်စားမှုရရှိလာတယ်။အဲ့ဒီကိစ္စတွေကြောင့်မလို့ဒီတော့ကကိစ္စတက်တာလို့ရှိတယ်။အခုဖြစ်ဖြစ်နေတဲ့အကြောင်းအရာကိုနိုင်ငံကြီးကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရတယ်ဆွဆွဲခံရတယ်လူတွေနဲ့ညှိစက်တဲ့လူတွေကပုံမူစိတ်ဝင်စားလာရှိပါလိမ့်မယ်။အဲ့တော့ကျွန်တော်အားလုံးကတော့ပြောသမျှမှန်တယ်လို့ပြောလို့ရတယ်။တချို့ကလည်းဝါဒတင်တာရှိနိုင်တယ်။တချို့ကချိန်ကားပြီးပြောနိုင်တယ်လေရှိနိုင်တယ်။ဒါတော့ဒါကလည်းတော့တစ်ခါစဉ်းစားကြည့်ပါလား
။ဟုတ်ကဲ့။ကော်ဖီမစ်စတီကကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစိတ်ဝင်စားဟိုဆက်သွယ်လာကြတဲ့ပုဂ္ဂိုလ်တွေနောက်စာရေးပြဖို့တာလည်းတော်တော်များရှိနေပါတယ်။ဆိုတော့ဟိုဒီလိုမျိုးလည်းအလှည့်ပေးခြင်းပါတယ်။တခုပဲကျူးမြတ်တာရက်ခံနေတာကတော့အားလုံးပါဝင်ခွင့်ရအောင်လူရင်းသူရှင်းပေါ်လေတက်နေတဲ့များချုပ်ပြီးဆွေးနွေးပေးကြဖို့လည်းမြစ်တာရက်ခံနေပါတယ်။အရင်ဆုံးတူအနေနဲ့ကကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကိုဆွေးနွေးလို့ရပါတယ်ခင်ဗျာကိုစလိုင်းပွေကို
။ဟုတ်ကဲ့မြန်မာနိုင်ငံမှာလင်းနေတိုင်းကနိုင်ငံကြီးကိုဆွေးနွေးနေတဲ့ကလပလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့ရှိနေမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့ဒီမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားလိုက်အောင်ညှိုးဆက်တာလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့ဆက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအစီမဲ့ပြုံလိုက်သူတို့တခါရင်းဖြစ်ပြသွားတော့နိုင်ငံတကာကလည်းအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တစ်ဆိုင်ရတာအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာကရောက်သွားတာဖြစ်တယ်။ဒီတန်းကျတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုဖြစ်နေရရမလဲဆိုရင်တော့လင်းနေကိုင်းနေတပ်မတော်ပါဝင်ပေါ့သူတို့ PPT ရဲ့လက်အောက်မှာနေပြီးတော့မှ PPT ဈေးကောက်တဲ့အဖူးရဲ့လက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့ပြောနေလာမှာဖြစ်တယ်။မဟုတ်ဘူးတော့လူခွင့်ကြီးချိုးဖောက်မှုကများလာအဲရှိနေအိမ်မှာပဲလို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုစိုင်းခွေကဆွေးနွေးရကျေးဇူးပါ။နောက်တစ်ခါတော့ကျွန်တော်တို့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်။ဦးညွန့်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ပါရဲ့ခင်ဗျာကျေးဇူးပါအခုလာမယ့်10ရက်နေ့မှာဒီ ICJ ကတင်သွင်းလာမယ့်ဆွဲချက်တွေနဲ့ပတ်သက်လို့ကျွန်တော်ကြည့်လို့ရောရင်ဆိုင်တဲ့ပုံကိုရောဒီ ICC ICJ Evelyn စားတဲ့အဖွဲ့ကြီးရဲ့အကြောင်းတွေနဲ့သူဆက်တွေ့ဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်ဝတို့တင်ကမန်းထားဖို့တိတာဖို့လိုပါတယ်။နောက်တစ်ခုအဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေဒီနှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တပ်တွေတောက်သားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီအကိုဒါကတော့ပြင်းပြင်းထန်ထန်ရင်းဆောင်လာမယ်ဆိုတဲ့အကျိုးသက်ဒီပေါ်မှာဖြစ်ပေါ်လာနိုင်မယ်ဒီ IWWM သာဆိုလို့ရှိရင်2007ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြည်သည့်ဒေသနိုင်မဆိုးဆိုးဆိုးဝါးဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇဝမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုစုဆောင်းပြီးတော့ရာဇဝမှုဆိုင်ရာအမှုတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်ဒါကိုအလေးနဲ့သတိထားမယ်နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေအဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုပါလေတကယ်အရေးကြီးပါတယ်အဲ့ဒီမှာတက္ကသိုလ်ရာကာယကံရှင်တွေကအော်ဖြည့်ရှင်းဖို့လိုမယ်နောက်တစ်ခုကတို့ကိုယ်တိုင်ဖြစ်စီဥပင်းစိုးဆောင်ငားပြီးတော့ဖြစ်စီဖြည့်ရှင်းဖို့လိုလိမ့်မယ်အဲ့ဒီလိုမှမဖြည့်ရှင်းဘူးဆိုရင်တစ်ဖက်သက်ဆွဲချက်တွေနဲ့လည်းဟိုရန်ထုတ်ကံပြီးတော့နိုင်ငံတကာခီးသွားလာရေးတွေမှာလည်းထိကြိုက်လာနိုင်ပါတယ်နောက်တစ်ခုကဒီ international treaty ဆိုတော့ဒီပြမှုကျူးပြမှုကျူးလို့လည်းလွယ်ပြောင်းရေးဆိုင်ရာကိစ္စတွေကလည်းပေါ်ပေါက်လာနိုင်ပါတယ်ဒါအင်မတန်ခက်ပါတယ်နောက်တစ်ခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီယခုမှုမှာကျင်းစင်ရင်ကအရန်အားနေပါတယ်ခုကချိန်ပါမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ဂျာဝလဲဆွေးနေရပါတယ်အတူကကျွန်တော်ပြောချင်တာကတော့စစ်တပ်ရဲ့ကျူးလွန်မှုတွေကအခုကမှနိုင်ငံတော်တိကျနေရခြင်းဆိုတော့ပြည်သူအားလုံးသဘောပေါက်သိထားပြီးဖြစ်တယ်ဒါကြောင့်မို့လို့စစ်တပ်ရဲ့ပြည်သူညှိနှိုင်းမှုတွေကနှစ်ပေါင်းများစွာခံရတဲ့ပြည်သူအားလုံးသိပါဆေးအုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစိုးရဆုံးနိုင်ငံကိုလည်းရောက်ခဲ့ရပါပြီအခုနောက်တစ်ချိန်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အရှင်းကိုရောက်ခဲ့ရပါတယ်ဒါကြီးကြီးကျူးလွန်တဲ့ကိစ္စမဟုတ်ဘဲနဲ့ကမ္ဘာစစ်တပ်ကကျူးလွန်လူတွေဒါဖြစ်တယ်ဆိုတာကိုပေါ်လွင်အောင်အားလုံးကဝိုင်းဝန်းပြီးတော့ထောက်ခံတာကန့်ကွက်တာမျိုးတွေလုပ်တင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဦးညွန်လာဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာသူတို့နဲ့လူရင်းပြောရင်သူတစ်ခါပြောခဲ့တဲ့ဆရာကြီးလိုပါပဲဆရာကျွန်တော်မြန်မာနိုင်ငံလက်မှတ်ကိုင်ဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရသအစိုးရအောက်မှာကျွန်တော်တို့ချာဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲဟုတ်တောင်းကိုထမ်းဆောင်သွားရင်တော့ဒီသက်တနာကြီးအားလုံးကငြင်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြင့်ဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့အာနာစင်အောက်မှာလင်းရောလင်းရောကစားတတိယ energy အစိုးရနဲ့တံခိုးတော်တို့ဒီနိုင်ငံအကူအညီနဲ့ဆက်ဆံရေးကိုကြကြအောင်တမင်ဖန်တီးတွေဒီလိုကတမင်ဖန်တီးတွေယူထားရပါသည်ဒါမှမဟုတ်ကတော့ energy အစိုးရနဲ့တံခိုးတော်ဒီတဲ့အားကြဲရအချင်းချင်းတော့ကြကြအကူအညီပြသလာပြီးနဲ့ယူထားပါတယ်ဒါပေမဲ့တော့ညတော့ဖြစ်စေတဲ့ကပြည်တော်ကများကိုအချင်းချင်းချင်းအရင်ပြောင်းနေတဲ့ပြည်ရောကြောင့်လေဒီဖြစ်အချင်းနိုင်ငံကကြားရမှာတရားစွဲခရာဒီအချင်းရောက်ပြီးယူထားပါတယ်ကျွန်တော်လေးချက်နေရတော့လူကိုချောက်ပြီးတော့ကျွန်တော်ကတော့ဇေယျဥပ္ပိချောက်ပြီးယူဆောက်ရတော့ပြောကြအောင်ဖြစ်နေကြယူဆောက်ပါခင်ဗျာ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးပို့ထားတာတွေကိုလည်းပဲတစ်လက်စာရေးဖော်ပြခြင်းပါတယ်စာတောင်းတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာကမိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါမတ်သူမွန်ဖတ်ပြပေးပါအောင်နဲ့
မြန်မာနိုင်ငံမှာအရက်သားအစိုးရနဲ့စစ်အစိုးရဆိုပြီးအစိုးရနှစ်ဖွဲ့ဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်သို့တော့တာဝန်အရှိဆုံးကတော့လူလူကရွေးချယ်တင်မြှောက်ထားတဲ့အစိုးရတည်တာတာဝန်အရှိဆုံးလို့လက်ခံထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွယ်ကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆီယနာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ရေးချိုးဖောက်မှုကိုဆီယနာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်းတစ်ပိုင်းနောက်ပိုင်းမှာတော့စစ်တပ်ပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကယကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအရသာအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအရသာအစိုးရကချုပ်ကန့်ဆွဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုတားဆီးထိန်းချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်။ဒါကြောင့်မို့လို့လက်ရှိ NLD အစိုးရကိုနိုင်ငံတကာကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာမှာဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အပျက်ကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ချက်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ဖြစ်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြည်လည်မှုမရှိခဲ့တော့ကုလသမဂ္ဂကဆင်လွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်ခွင့်ပေးပြီးကုလညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွင့်ဟတင်ကြားချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီးမှန်ဤမမှန်ဤဟုတ်ဤမဟုတ်ဤဖြစ်တင်တာဟုတ်ဤမဟုတ်ဤဒီလိုတော့ ICC မှာဆုံးဖြတ်လက်ခံယုံကြည်ထားတော့မှာပါ။ဒါကြောင့်စစ်တပ်က ICC မှာဖြေရှင်းတာကိုပဲလုပ်ရတော့မှာပါ။အစိုးရအနေနဲ့လှုပ်ဖို့ကတော့ကော်ဖီအန်နဲ့အစီရင်ခံစာအတိုင်းဇိုင်းနာဆောင်ရွက်ထားမှုတွေအစိုးရကဖွဲ့စည်းတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်ရဲ့အစီရင်ခံစာတွေတင်ပြလာတဲ့အခါမှာတော့လေလာသုံးသပ်မှုတွေကိုကဘာကနေလက်ခံလာအောင်တင်ပြရှင်းလင်းပေးတာတွေကိုဒါလုပ်ရတော့မှာပါလို့ထင်မြင်မိပါကြောင်းရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မစ္စတာမျိုးကဦးစိန်မှာပါ။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်ပြည်သူတွေနဲ့ပေါင်းများစွာအသက်သွေးချွေးဘွားပေါင်းများစွာယဉ်ဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက LD ပြည်သူအစိုးရကိုရွေးချယ်တင်မြှောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရသည့်အပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်သလိုတိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရပဲအုပ်ချုပ်ရေးအာဏာတစ်ပိုင်းတစ်စားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်ရေးအပါအဝင်ပြည်ထောင်စုဘောင်းဆောင်ကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ကြတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပြဿနာတွေကိုတိတိယောက်ယောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်ထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်ရေးတွေပြည်ဝအခါခွဲပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ့အပြစ်ခတ်ရဆဲရေးတွေမလုပ်နိုင်ခြင်း၊စစ်ကောင်ဆောင်တွေကပြည်ထောင်ရေးနယ်စပ်ရေးတရားစီရင်မှန်တိုင်းတွေကိုထိန်းချုပ်ထားခြင်း၊ပြည်တွင်းရေးရေးကိုမတည်ဆောက်နိုင်ခြင်းဥပဒေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်ရေးအကာအကွယ်ပေးရင်းနှင်းတင်ရေးနဲ့ပတ်သက်တဲ့ဥပဒေပြုနိုင်မှုအားနည်းခြင်းလို့ကြောင်းလို့ယူဆမိပါတယ်။ဒီကနေ့တစ်မျိုးသားလုံးကိုမျိုးတုံးတက်ဖြတ်သူတွေလို့လူမျိုးရေးမုန်းတီးသူတွေလို့အကြမ်းဖက်သမားတွေလို့ နိုင်ငံကလည်းတိုင်းပြည်နယ်လူမျိုးကုန်သိခါညှို့နှောင်းအောင်နိုင်ငံကတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကြမ်းဖက်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။နိုင်ငံကကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်။ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုအောက်ဂုဏ်သိက္ခာရှိရှိအမှုထမ်းရခြင်းပါပဲ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အစိုးရမောင်သက်သနာရဲ့စာပါတလက်စာရဲ့ကျွန်တော်ကျန်တဲ့စာရေးပါဖော်ပြလိုက်ရှင်ပါရဲ့နောက်စာတစ်စောင်ကတော့နိုင်နိုင်ဆိုတဲ့အကောင့်ပိုင်ရှင်ပါမဆုမုံဖတ်ပြပေးပါခင်ဗျာ
။လာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ချိုးပေါခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါတယ်။အာဏာရှင်လူတစုကသူတို့အာဏာတည်ရဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေသွတ်သွင်းပြီးတော့လူလဲစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲခြားဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါတယ်။အဲဒီတော့လူထုကြားမှာဒီအမြင့်တွင်နေတဲ့အမုန်းတရားကအာဏာရှင်ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါတယ်စစ်တပ်ကနိုင်ငံရေးကြိုင်ပတ်တွေကိုအမျိုးသားဝါဒမှိုင်းတဲ့လူထုကိုကြားခံပြီးထိန်းချုပ်နေတယ်ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်အဓိကဒီအခြေအနေအထိဖြစ်လာရတာကလည်းလူထုကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါအဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်။ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာခတ်တူနှစ်ဆောင်တော့မရေးတန်တာရှင်ပဲဖတ်ပြပေးပါမယ်။
ဟုတ်ကဲ့လားဒီကုံမျိုးတကဥလာထွန်းရေးလာတဲ့ဆန်ကတော့ကျွန်တော်မြင်ကတော့အရှင်းရှင်းလေးပါပဲရှေ့အောင်လာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ1992ခုနှစ်မှာကုလကိုယ်စားလှယ်စာရာကိုအိုကာရာပနမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလအစုံစမ်းသူယိုဆိုယိုကာတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရဟီလီတီလူခွင့်ရေးချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်း1000နဲ့ချီထုတ်ပြန်နေတာပါနိုင်ငံဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအဆိုးရွားဆုံးတရားရုံရောက်ရတာပါပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်နိုင်ငံရေးမရသလိုလူခွင့်ရေးချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေသေးတာ။လူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ကျေကျေထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ဝိုင်းရှော့တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှာအားလုံးပြည်ကနာတွေအဆုံးတက်သွားမယ်လို့ခံထားမှာယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့ဒီကုမျိုးတကဥလာထွန်းကြီးလာတဲ့ကိုအောင်မယ်ဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့သွားရရှင်ကတော့မင်္ဂလာပါဗီယိုရေနိုင်ငံတကာရဲ့ PR တွေမတိုးလာဘူးနဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုပ်တင်ဆောင်အလုပ်ကပြည်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြည့်ရုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်တွေအရေးယူနိုင်မှတောင်းနိုင်ငံကမြန်မာအစိုးရရဲ့ပုံမှာဝင်နေတဲ့တန်တရားတွေတိတိကျကျပြည့်ရော့သွားပါလိမ့်မယ်လို့ထင်မိပါရဲ့။ဒါမှလည်းနိုင်ငံတကာရဲ့ PR တော်မကပျောက်ဆုံးနေတဲ့မြန်မာကုန်စုကပြန်တော့ပေါ်လာပါလိမ့်မယ်။ကျေးဇူးတင်ပါတယ် VOE ။တာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဝါဟာရကိုသိနာလေတဲ့နိုင်ငံခေါင်းဆောင်ကောင်းတွေဖြစ်ကြပါစေ။ဆိုပြီးဒီအကိုချေမျိုးလေးဆိုတဲ့တော်လာရှင်ရေးလာပါရဲ့ရှင်
။ဟုတ်ကဲ့ဆိုတော့တော်လာရှင်ရေးစာရင်းမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးသက်ဖို့တမင်းနဲ့ခွဲလောက်ချင်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစီချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်မှုနောက်နိုင်ငံတကာကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရရဲ့ဒီစစ်တပ်ရဲ့ဒီတာဝန်ရှိသူတွေပိုင်းဟာအရေးကြီးနေနဲ့ဆောင်ရွက်တင်တာဘာလို့များရှိနေလို့ပြောလို့ရမလဲကိုအောင်မျိုးမင်းရင်ဆွေးနွေးပြပါခင်ဗျာ
ပထမအုံဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့ရည်ကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်လုံတဲ့ပဋိပက္ခလည်းရှိတယ်လို့တစ်ခါပြောကြလို့ရှိရင်မခိုင်လုံတဲ့ချက်တွေလည်းရှိတယ်အဲ့ဒီကဒေဟာတွေကတော့တရားဥပဒေဒေဟာတွေကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုတာဆိုဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်အဲ့ဒီအမှန်တရားအတိုင်းစာဝင်ရှိတဲ့သူတွေကိုသိရောက်စွာအရေးယူပါတယ်ဆိုရက်သက်တည်ကြဖို့ကကျွန်တော်တို့အစိုးရအနေနဲ့လုံဆောင်တဲ့တော့ချက်လို့ကျွန်တော်ဒီပြောချက်ပါ
ဟုတ်ကဲ့ကိုတရားသွေးရောခင်ဗျာကိုတရားသွေးခုလက်ကလောအနေနဲ့ဒီတာဝန်ရှိတဲ့သူတွေကအရေးအကြီးဆုံးလောက်ချာဘာများရှိလဲ
ဒီရောက်ရနှစ်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီမကိုင်းပါရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာပြန်ခဲ့တဲ့မွတ်စလင်တွေရှိတယ်နောက်ကဟိုကိုတိုင်းနာရရပဲဟလာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်အဲကျွန်တော်ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူ့ခွင့်ရေးရရှိနေမှုအနေအထားကိုတိုးတက်လာအောင်လုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူ့ခွင့်ရေးနေရာမှာကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေဒါအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပေါ်မှာသဘောထားတွေပေါ့ကျွန်တော်အများကြီးပြုပြင်ပြီးအကောင့်ဘက်ကိုတွန်းပို့ဖို့တွန်းပေးနိုင်လို့လို့ဒါတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူ့ခွင့်ရေးဆိုင်ရာဆံရုံးတွေနဲ့ပတ်သက်ပြီးအလေးနဲ့ထားပြီးတော့ကျွန်တော်တို့မိုးပန်သင်တန်းတွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ချိန်မှာကျွန်တော်တာဝန်ယူတဲ့အချိန်မှာကျွန်တော်တို့ဒီလူ့ခွင့်ရေးဆိုင်ရာဆံရုံးတွေလက်ထပ်နေပြီးထိန်းသိမ်းပြီးတော့ကျွန်တော်တို့ဒီပြင်ဆင်မှုတွေပါအဲ့ဒီချက်ကတော့ကျွန်တော်ရေးဖို့ကျွန်တော်ဆောင်ရွက်ဖို့လိုနေတယ်လို့ပြောချက်ပ
ါဟုတ်ကဲ့ပြန်နိုင်ဆွေးနွေးပြကြရဦးတရားသေးဦးအောင်မျိုးမင်းကိုယ်ကတာဝန်ဆွေးနွေးရတယ်ဆိုင်းစားပြဖို့တွေနဲ့ဆက်ဆံရှင်ရအောင်လို့ဖြည့်ဖြည့်ပြန်ပါခင်ဗျာ